ယခိုင်ပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းတချို့မှာတော့ရေကြီးရေဆမ်းမှုတွေဖြစ်နေတာကြောင့်စားဝတ်နေရေးကျတဲ့နေကြပါတယ်။ချင်းပြည်နယ်ပလောဝါမြို့နယ်ဘက်မှာရှိတဲ့စစ်ဆောင်စခန်းတွေမှာလည်းစေဝါနဲ့တခြားလိုအပ်ချက်တွေရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ဒီကြောင့်အပြည့်အစုံရခိုင်ကနေလာတဲ့တရင်ကိုအောင်မြတ်သူပြောပြပေးပါရှင်။
မြောက်ဦးမြို့နယ်တွင်းကစစ်ဆောင်စခန်းတချို့မှာဇူလိုင်လ22ရက်နေ့ကစပြီးတော့ရေကြီးရေဆမ်းတာတွေရှိနေတာကြောင့်စားနေရေးကအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့တချို့စစ်ဆောင်တွေကလည်းစကန်ကနေတခြားနေရာတွေကိုရှစ်ပြောင်းခဲ့ရတယ်လို့စကန်တောင်းဝန်ရှိသူတွေကပြောပါတယ်။မြောက်ဦးမြို့နယ်တွင်းကပြည်ပရင်းစစ်ဆောင်စခန်းမှာဆိုရင်ကိုဗစ်ကူးစက်ခံရသူတွေရှိတာကြောင့်စခန်းတစ်ခုလုံးကိုအသွားလာကန့်သတ်ထားတယ်လို့ဒီကြားထဲရေကြီးရေဆမ်းတာကြောင့်စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ပြည်ပရင်းစစ်ဘေးဒုက္ခသည်စကန်တောင်းဝန်ကဦးသိန်းရွှေမြတ်ကပြောပါတယ
်။အဲရေကတော့စင်ပြေနေကပဲဦးလေးတို့စခန်းကိုရေလွှမ်းနေတာတော့ကြာနေပြီလေ။ဒီအခုစောဝနေရဲ့အခြေအနေကတော့ဒီရေလိုက်တာအစားတွေကကိုမင်းလေးလေးဒီစခန်းတို့ရွာတို့အခုလုံးလုံးချတော့တယ်။စခန်းတွေကလူတွေကလည်းအခုလုံးပိတ်ဆို့ပြီးဖြစ်နေကြတဲ့ချိန်မှာကျွန်တော်ဒီစောဝနေရဲ့တောဝနေရဲ့အနေနဲ့ပြောရရင်တော့ကျွန်တော်စခန်းဒီ WF ကခဏလျှောက်လာပြီးနဲ့ခဏလာပြီးဒီကတည်းကလုံးဝမများတဲ့ဒီချင်းကျွန်တော်ဒီချတိတို့ရေကထမ်းနေကြဆိုတော့အပူမှမပူဆက်တော့ဖြစ်နေတာပေါ့
ကဘာစာမေးကအဖွဲ့ WFP မှာလည်းအခက်အခဲတွေရှိနေတာကြောင့်စာမေးကပုံမှန်ထောက်ပံ့မှုခက်ခဲနေကြောင်းစကန်တာဝန်ရှိသူတွေစီကိုစာပို့ထားတယ်လို့ဦးသိန်းရှင်မြတ်ကဆက်ပြောပါတယ်
WF ကကဘာစာမေးကအဖွဲ့ကကျွန်တော်တို့စာလာတဲ့စကန်တာဝန်ခံတယ်အခုပို့တယ်လို့ပြောတယ်လေဒီဘန်စနေကြီးအခက်အခဲငွေကြေးတွေပို့ WF ရဲ့လုံးနိုင်တဲ့အမည်ထားတဲ့မကကျူလွန်ပြီးအခက်အခဲဖြစ်နေတဲ့အတွက်ကျွန်တော်တို့ကဒီဆလာဘိုင်းနဲ့ခနေလာဘိုင်းကိုခနေလာဘိုင်းကျွမ်းမှာပြေးနေတယ်ကျွန်တော်သံတော်ဘာဟာဒီစီချပေါ်ရတယ်။ဒါမျိုးနဲ့ခုကြီးအောင်ဆက်တဲ့အချင်းချင်းပြေးနေဘူး
။ဒါအပြင်မြောက်ဦးမြို့နယ်အတွင်းကကလားချောင်းစစ်ဆောင်စခန်းမှာလည်းရေကြီးနေစနာတွေဒင်ဂနေတီရှိနေတာကြောင့်စားနေရိတ်ကတွေလိုအပ်နေတယ်လို့စီးဝါးတွေလည်းမရှိဘူးလို့ကလားချောင်းစစ်ပေးတခွက်တဲ့တူကပြောပါတယ်။
ဒီကျွန်တော်ကိစ္စပါပဲလို့ရေကြီးနေရေရှင်နေတယ်တွေ့တဲ့စောင်းမြေခါကတော့အကျဲတင်းခင်ရတာပေါ့ကိုဘာဖြစ်လို့ဆိုတော့ရွာပိုင်းရတဲ့ဦးတင်းကြီးနဲ့ပါအထွေအောင်မရှိဘူးလေမလို့ရဘူးစေဝါတွေကတော့လူကောင်းမရှိဘူးအကိုစီကတော့ဟာစေဝါကတော့ဘာမှမရှိဘူးရွာကစေတမားတွေနဲ့နေမကောင်းရင်ထိုးတာပေါ့
ချင်းပြည်နယ်ပလောဝမျိုးနယ်အတွင်းကဆစ်ဆောင်စခန်းတွေမှာလည်းလက်ရှိအချိန်ထိဆစ်ဆောင်တို့ရွာဒီတုတ်ကွေးတွေဝမ်းပြဝမ်းလျှောတွေဖြစ်နေကြသလိုစေဝါထောက်ပံ့မှုတွေလည်းမရှိကြဘူးလို့ပလောဝဒေသခံကိုတင်တော်အောင်ကပြောပါတယ်
။ဟုတ်ကဲ့ကိုအခုကတော့စစ်ဆောင်စခင်က300ရရှိရဲ့ကိုဒီဘိုးလုံးကွင်းအကစားကွင်းမှာတပွေးရပြီးရင်စပြိုရေးကွင်းမှာတပွေးရှိတယ်။ဒီရိတ်ခါရက်ပွဲဆက်မှာတပွေးရှိတယ်။၃ခွေရှိတယ်ကို။အဲစူးစူးပေါင်းလူဦးရေအိမ်ရှိက1600ပြန်ဝင်နေတော့ရှိပါတယ်ကို။ဟုတ်ကဲ့ကိုစာဝင်းနေကတော့အခုကတော့ဒီစစ်ပေးဆောင်တွေကို WFB အဖွဲ့ကနေဟုတ်လားဒီထောက်ပံ့ပေးတာရှိတယ်ကိုစာဝတ်နေအဆင်ပြေတယ်ဒါမှကျင်းမာရေးငင်တာပိုင်းကတော့လိုအပ်ချက်တွေအများကြီးရှိနေတယ်အကိုတချို့ကဝင်းရှိုးဝင်းပြဖြစ်တယ်တချို့ကတော့ဒီတုတ်ကွေးပြဒီတုတ်ကွေးယောဂါတွေကိုဟောဖြစ်နေတဲ့အနေအထားကိုတွေးမြင်နေရတယ်ကိုစေဝါမလုံလောက်မှုတွေရှိနေ
လက်ရှိအချိန်မှာရခိုင်ပြည်နယ်အတွင်းကိုဗစ်ကူးစက်မှုတိုးလာနေတယ်လို့သေဆုံးသူတွေလည်းများပြားလာနေတာပါတချို့နဲ့မှာပဲတိတ်နေချီတဲ့စစ်ပေးဒုက္ခတွေကစာရင်းစာပြက်လက်မှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်